ရုရှားနိုင်ငံဟာတလပြည့်နျူကလီးယားတပ်ဖွဲ့များဆိုင်ရာစာချုပ် INF ကိုချိုးဖောက်နေတယ်လို့ဘယ်လ်ဂျီယံနိုင်ငံမှာကြားသာပေးနေတာဖြစ်လို့ခဲ့တဲ့မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ရဲ့အစည်းအဝေးတစ်ခုတွင်အမေရိကန်ကာဝေးဝန်ကြီး James Mattis ကပြောလိုက်ပါတယ်ဓာတုလက်နဲ့အသုံးပြုမှုကိုစုံစမ်းစစ်ဆေးနေတဲ့နိုင်ငံတကာအဖွဲ့တစ်ခုကိုရုရှားကအခုနှစ်စောစောပိုင်းမှာစိုက်ဘာတိုက်ခိုက်မှုပြုလုပ်ဖို့ကြိုးစားတာကိုတားဆီးခဲ့ရတယ်လို့လည်းနေပါလေနိုင်ငံကပြောဆိုပါတယ်ရုရှားရဲ့ရန်လိုတဲ့ပြုမှုဆောင်ရွက်မှုတွေအပေါ်အနောက်နိုင်ငံကအရင်ကမရှိဘူးတဲ့ပုံစံမျိုးနဲ့တုံ့ပြန်ပြောဆိုနေကြတဲ့အကြောင်းဇလတိကာဟုတ်ရဲ့သတင်းတော်ကိုကိုကျော်ကျော်သိန်းပြောပြပေးပါလိမ့်မယ်ခင်ဗျာ
စီအေးခေကာလာကချုပ်ဆိုထားတဲ့ INF လို့တည်ကြတဲ့သဘောတူစာချုပ်ကိုချုပ်ဖောက်ပြီးရုရှားနိုင်ငံဟာနျူကလီးယားလက်နက်ထုတ်လုပ်နေတယ်လို့အမေရိကန်ကယုံကြည်ပါတယ်ဒီအချက်သာမှန်တယ်ဆိုရင်ရုရှားအနေနဲ့ဥရောပကိုအချိန်ပိုင်းအတွင်းနျူကလီးယားလက်နက်နဲ့တိုက်ခိုက်နိုင်စွမ်းရှိလာမှာပါ။စာချုပ်ပါကန့်သတ်ချက်တွေကိုရုရှားတို့ဆက်ပြီးလိုင်းနာမှုမရှိတော့ဘူးဆိုရင်အမေရိကန်ကတုံ့ပြန်လှုပ်ဆောင်ရလိမ့်မယ်လို့ဝန်ကြီးမက်ဒစ်ကနေတိုးဝန်ကြီးတွေကိုပြောပါတယ်
။ The United States is reviewing options in our diplomacy and defense posture to do just that in concert with
။အဲလိုဆောင်ရတဲ့အချိန်ကျွန်တော်မဟာမိတ်တွေနဲ့ဟန်ဂျန်ကြီးနှိမ့်နိုင်ပြီးတန်တမာရေးနဲ့ကာကွယ်ရေးအရလှုပ်ဆောင်တဲ့မျိုးတွေကိုအမေရိကန်ကဆန့်စစ်လစ်လာနေပါတယ်။ဒီစာချုပ်ကိုရုရှားဗျံကြကြချုပ်ဖောက်နေတဲ့လက်ရှိအခြေအနေပေါ်ဘယ်လိုမှလက်ခံနိုင်ကြမရှိဘူးဆိုတာကျွန်တော်ပြတ်ပြတ်ဘာသာပြောပါတယ
်စာချုပ်ကိုချုပ်ဖောက်မှုလုံးဝမရှိဘူးလို့ရုရှားကညင်ထားပြီးအမေရိကန်ကသာစာချုပ်ကိုချုပ်ဖောက်ပြီးဒုံးကျည်ကာကွယ်ရေးစနစ်တွေကိုချထားတာဖြစ်တယ်လို့ပြောပါတယ်နေတိုးအဖွဲ့အတွက်အန်ရယ်ရှိတဲ့ဒုံးကျည်စနစ်တစ်ခုရှိထားတယ်ဆိုတာမကြသေးခင်ကပဲရုရှားကထုတ်ဖော်ပြောဆိုထားတယ်လို့နေတိုးဒွမှုချုပ်ယွန်စတိုတန်ဘော့ကပြောပါတယ်အင်းဒီဂျင်တွေပေါ်အင်အားသုံးတာရုပ်ောက်ပွဲတွေကိုဩဇာပြုမှုကိုကြိုးစားတာနဲ့သတင်းမှားဖြန့်တာတွေလို့တခြားနိုင်ငံတကာစံနှုန်းတွေပေါ်ရုရှားရဲ့ချိုးဖောက်မှုတွေကိုလည်းယွန်စတိုတန်ဘတ်ကထောက်ပြပါတယ
် Today's announcement by the Dutch and the British governments have exposed Russia's in this
အားလုံးမှာတမ်းမြစ်စီတုံ့ဆွဲတာနဲ့စီးပွားရေးအကျိုးအမြတ်ကိစ္စတွေလို့ကဏ္ဍပေါင်းစုံမှာတကိစ္စတွေဖြစ်ပျက်နေတာလုံးဝလက်ခံနိုင်စရာမရှိပါဘူးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒါကိုဒီကိုစဉ်းစားလင်းပြောဖို့လိုအပ်ပါတယ်။အစိုးရတည်းအနေနဲ့လည်းကျွန်တော်တို့ဒီတိုင်းအတိအကျပြောဆိုနေကြဖြစ်ပါတယ်
။ရုရှားစစ်တောက်တန်းရေးအဖွဲ့ GRU ဟာတဟိတ်မျိုးခြေဆိုင်ဓာတုလက်နက်များပိတ်ပင်ဓာတ်စီရေးအဖွဲ့ OBCW ကိုစိုက်ဘာတိုက်ခိုက်မှုလုပ်ဖို့ကြိုးစားတယ်ဆိုတာနယ်သာလန်နိုင်ငံကကြော်တာပရီနီမှာဖွင့်ထားပါတယ်။ထိခိုက်မျက်နှာစီတဲ့စိုက်ဘာတိုက်ခိုက်မှုတွေကိုရုရှားစစ်တောက်တန်းရေးအဖွဲ့ကကမ္ဘာတစ်ဝန်းမှာလှုပ်ဆောင်နေတယ်လို့ပြည်ထောင်နိုင်ငံကသူ့ရဲ့ထောက်လှမ်းရေးမဟာမိတ်ဩစတြေးလျနယူးဇီလန်တို့နဲ့အတူပူးတွဲပြီးဆွဆွပြောဆိုပါတယ်ရုရှားရဲ့တာဝန်မဲ့ပြုမှုလှုပ်ဆောင်မှုကိုတီးခံမှာမဟုတ်ဘူးလို့မဟာမိတ်သုံးနိုင်ငံရဲ့သတိပေးချက်ကိုဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကပြောသွားပါတယ
် The random areas and where you know these things are occurring you know in sports doping and
ကမ္ဘာတစ်ဝန်းမှာခွဲခြားတမမှုရှိလှုပ်ဆောင်နေတဲ့ရုရှားရဲ့ဆိုက်ဘာတိုက်ခိုက်မှုတွေကိုနယ်သာလန်နဲ့ဗြိတိသျှအစိုးရတွေကဖွင့်ချဖော်ထုတ်ထားပါတယ်
ရုရှားဆိုရကိုယ်တိုင်ပါဝင်တဲ့အားကစားတားမြစ်ဆေးသုံးဆွဲမှုအစီအစဉ်ကနေအာယုံလွှဲဖို့ကြိုးစားတဲ့ဒီပိုင်းအနေနဲ့အင်တာနက်ကနေထွန်းဖောက်ကိုဝင်တာသတင်းနည်းပညာကိုသုံးပြီးဗန်နာငွေကြေးပန်းလိမ်လည်လှုပ်ဆောင်တာတခြားလူတွေရဲ့ပို့ကိုရေးအချက်အလက်တွေကိုခိုးယူအသုံးပြုတာနဲ့ငွေမဲခေါ်ဝါချတာတွေကျူးလွန်နေလို့ဆက်ဆက်ပြီးရုရှားထောက်လန်းရေးအရာရှိ9ဦးကိုတရားစွဲလိုက်တဲ့အကြောင်းအမေရိကန်ဗန်နာရေးဌာနကကြေညာပရင်းနေမှာကြေညာပါတယ်အဲ့ဒီအထက်က3ဦးဟာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်ကဒီမိုကရက်တစ်ပါတီရဲ့အီးမေးလ်တွေကိုရုရှားကထွန်းဖောက်ခိုးယူတယ်လို့ဆိုဆွဲထားတဲ့ပြမှုအတွေ့တီးခဲ့တဲ့ဇူလိုင်လကပဲတရားစွဲခံထားရတဲ့အထက်မှာလည်းပါဝင်ပါတယ်ခင်ဗျာ